ဒီဒီရှာဘီယမကြီးအဲလီဇဘက်ဟာဝန်ကြီးချုပ်ထရီဆာမေအစိုးရရဲ့ဥပဒေပြုရေးရည်မဲချက်တွေပါဝင်တဲ့မင်းကွန်းတရက်နဲ့ဒီကနေ့မှာပဲပါလီမန်ကိုအစင်လာတိုင်းဖွင့်လှစ်ပေးလိုက်ပါတယ်။ဗြိတိန်အစိုးရရဲ့အစီအစဉ်တွေထဲမှာတော့ပြီးခဲ့တဲ့နှစ်ထဲလူမှုဆန္ဒခိုင်မြွေတရက်နဲ့ဆုံးဖြတ်ခဲ့ပြီးအခုအခါဥရောပသမဂ္ဂ EU တာဝန်ရှိသူတွေနဲ့ဆင့်ဆက်ညှိနှိုင်းနေတဲ့ EU ဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးကိစ္စရပ်တွေလည်းပါဝင်ပါတယ်
။ My government's priority is to secure the best possible deal as the country leaves the European Union.
ဆိုရအနေနဲ့ EU ကထွက်တဲ့နေရာမှာတက်နိုင်တဲ့အကောင်းဆုံးဖြစ်အောင်ဆက်စပ်နေနိုင်ရေးဦးစားပေးဖို့ EU ဖွဲ့ဝင်မဟုတ်တော့တဲ့အနာဂတ်ဗြိတိန်နိုင်ငံအတွက်ပါလီမန်အပြင်အုပ်ချုပ်ရေးကဏ္ဍစီးပွားရေးလုပ်ငန်းတွေအပါအဝင်တခြားလူတွေနဲ့အတူလက်တွဲပြီးတော့တက်နိုင်တဲ့သဘောတည်းဖြစ်အောင်ကြိုးပမ်းဖို့လည်းအစိုးရအဖွဲ့ဝင်ဝန်ကြီးတွေတနိုင်ငံချထားတဲ့အကြောင်းအဲလီဇဘက်ဘီမကြီးကမိကွန်းမှာထည့်သွင်းပြောဆိုသွားတာပါဒီဘီမကြီးရဲ့မိကွန်းထဲမှာပါဝင်တဲ့ကိစ္စတွေကိုတော့လွှတ်တော်မှာရှေ့သတင်းပတ်ချက်လက်ခွဲဆုံးဖြတ်ကြမှာပါဒီကနေ့ထွက်ခွာမဲ့ဗြိတိန်အနေနဲ့လူရုံမှုကြီးကြပ်ရေးနောက်နိုင်ငံကအတိုင်းအတာပိတ်ဆို့တက်ခတ်မှုနျူကလ িয়ার လုံခြုံရေးလျှာစိုက်ပျိုးရေးအဆရှိတဲ့ပြီးခြားလွတ်လပ်တဲ့မူဝါဒတွေအများပြားချမှတ်ရမှာဖြစ်တဲ့အကြောင်းလေးပြောဆိုခဲ့တာပါအစိုးရအနေနဲ့စီးပွားရေးအားကောင်းလုပ်ပြီးတော့အလုပ်ကံတွေဖန်တီးဖို့နဲ့အခွင့်အရေးတိုးမြင့်ကောက်ခံပြီးမြို့သားစံမရေးနဲ့ပညာရေးကဏ္ဍတွေမှာတိုးမြင့်သုံးဆွဲဖို့ရည်ရထားတဲ့အကြောင်းလေးပြောဆိုသွားပါတယ်လေတိုးမဟာမိတ်အဖွဲ့ရဲ့တက်မှတ်ချက်နဲ့အညီစစ်ဖက်မှပုံမူကြီးကြီးမြို့နယ်ဖို့နဲ့ဒီတိုင်းပြည်ရဲ့ဒီအသက်ရှင်ထုံလုံးမှုရဲ့နှစ်ရာခိုင်နှုန်းကိုကာကွယ်ရေးအတွက်သုံးစွဲမှာဖြစ်တယ်လို့ယာတိဥဥဆိုင်ရာပါရီသဘောတူညီချက်အကောင့်ထဲဖော်မဲ့လုပ်ငန်းတွေကိုအားပေးသွားမယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။